ထိုင်းနိုင်ငံထဲမှာတရားဝင်ဝင်ရောက်လာတဲ့နိုင်ငံခြားအလုပ်သမားတွေထားတနည်းနည်းပါအတွင်း4000ကျော်ဖမ်းမိခဲ့တာမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းအစိုးရကပြောပါတယ်ဒီအတော်အတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းမိုင်ချင်းရိုက်ပြည်နယ်တွေမှာ3ရက်အတွင်းတရားဝင်ဝင်ရောက်လာတဲ့မြန်မာ900ကျော်ဖမ်းဆီးခံခဲ့ရပါတယ်တရင်အပြည့်စုံကတော့ထိုင်းကနေမှအေးအေးမားကတင်းတင်းပြဖို့ထားပါတယ်
ထိုင်းနိုင်ငံထဲကိုအလုပ်လုပ်ဖို့ဝင်ရောက်လာသူတွေစက်တိုက်ရှိနေသေးဖြစ်ပြီး၃ရက်အတွင်းမှာပဲပြည်နယ်၄ခုလောက်မှာမြန်မာနိုင်ငံသား200ကျော်ဖမ်းမိခဲ့ပါတယ်။အလုပ်သမားရေးလှုပ်ရှားနေတဲ့ AAC မှာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။200ကျော်လောက်ဖမ်းမိပါတယ်။အတိအကျဆို203လို့သိရတယ်ပေါ့နော်။ဒီ3ရက်လောက်တိုးတွင်းမှာပေါ့။200ကျော်ကနေဖမ်းဆီးခံထိတာပါ။ဆိုရင်တော့ကျွန်တော်တို့မနေရပါနော်။59ဦးဒီကန်ကနာပူလီခေတ်အိမ်မှာဖမ်းဆီးမိပါတယ်။ပြီးတော့ကျွန်တော်တို့အကိုရမီရလေဒီကန်ချနာဝီခိုင်မှာပဲထပ်ဖမ်းမိပါတယ်49ဦးပေါ့နော်မြန်မာလူသား49ဦးအခြားနေရာတွေပေါ့နော်ဒီချင်းမိုင်တပ်မဆိုလဲဒါအားလုံးမြန်မာနိုင်ငံက39ဦးမြို့သား15ဦးမြို့သား20ဦးဒါချင်းမိုင်တပ်မဖမ်းမိတယ်ဒီတက်ခိုင်တော်လန်တိုင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ယောက်ကိုလည်းကျင်းလဲနေတဲ့ဒီခိုင်ဆက်သားတွေတတော်ထဲမှာတွေ့ပြီးတော့ဖမ်းဆီးမိတယ်ဒီပြီးတော့17ရက်နေ့မှာလည်းထပ်ပြီးတော့ကျွန်တော်တို့မင်းဆောက်မှာ29ယောက်ထပ်ပြီးတော့မိပါတယ်အဲမင်းဆောက်မှာပေါ့နော်တရားမဝင်ဝင်ရောက်လာတဲ့နောက်ထပ်6ဦးလည်းကျွန်တော်တို့ချင်းတိုင်းခိုင်မှာကျွန်တော်ဒီဇင်ဘာ17ရက်နေ့ညချင်းမိုင်ဝင်နေမှာပန်းစီကံတည်တယ်လို့သိရတယ်ဒီကနောင်းကြီးနေမှာတော့ကျွန်တော်တို့19ဦးပေါ့နော
်မြန်မာနိုင်ငံမှာအလုပ်ကင်ရှားပါပြီးစားဝတ်နေရေးအခက်အခဲတွေကြောင့်ဖမ်းဆီးမှုတွေကြားပါပဲမြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကနေလာနေကြသေးဖြစ်တယ်လို့လဲကိုရဲမင်းကဆိုပါတယ
်ဆရာနာရှင်လက်အောက်မှာကြားရောက်နေတဲ့အချိန်အလုပ်ကင်ခွင့်လမ်းတွေရှားပါစားဖို့တောက်ဖို့တော့အခက်အခဲဖြစ်လာပြီးတော့နောက်ဆုံးဒီအငတ်ပေးဖို့ရင်းနိုင်နိုင်နေတဲ့ဒီအကြီးဆုံးဒီထိုင်းနိုင်ငံနိုင်ငံတွေဦးတရားမဝင်လမ်းတွေကနေဖမ်းဆီးလမ်းပြရတာနဲ့ခိုးဝင်ရ
ထိုင်းနိုင်ငံထဲမှာတရားမဝင်ရောက်လာတဲ့နိုင်ငံသားလူသမားတွေဟာတစ်နှစ်နီးပါးအတွင်း4000ကျော်ဖမ်းမိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းဆိုရတာဆိုပါတယ်ဖမ်းဆီးခံရသူတွေများတဲ့အတွက်ကိုဗစ်စစ်ဆေးရာတွေလုပ်ရတာတွေနဲ့အချုပ်နဲ့ရဲစခန်းတွေမှာနေရာမလုံလောက်ဖြစ်တာတွေကြောင့်သူတို့ကိုတရားမဝင်နေဆက်ချက်ကြောင့်ဝင်ရောက်လာမှုတွေနဲ့ပဲတရားစွဲဆိုပြီးနေရာရင်းကိုအမြန်ပို့တာတွေလုပ်နေရတယ်ဆိုပြီးဒေသဆိုင်ရာအာဏာပိုင်တွေကဆိုပါတယ်မြန်မာနိုင်ငံသားတွေကတော့အလုတ်ကင်အခွင့်အလမ်းတွေရဖို့အတွက်စွန့်စားပြီးလာကြရင်းနဲ့လူပွဲသားတွေရဲ့လိမ်လည်ထည့်ကြတာစွန့်ပစ်ခဲ့တာတွေလည်းကြုံနေရပါတယ်တချို့ကတော့ထိုင်းနိုင်ငံတဲကိုပွဲသားတွေကကားတွေနဲ့ခေါ်လာတော့စစ်စေးရိတ်တွေကိုတိတ်ဆောင်ရင်းနဲ့ကားမောက်သိမ်းဆုံးတာတွေလည်းကြုံနေရပါတယ်ရှင်